ရန်ကုန်ကမာရွတ်လှဲတန်းမှာတည်တည်ရောင်းနေတဲ့အမျိုးသမီးနှစ်ယောက်တနက်နေ့ပြစ်ခတ်ခံရလို့တယောက်သေဆုံးပြီးတော့တယောက်ကထဏ်ရရသွားတယ်လို့အနီးဝင်းချင်းမှနေထိုင်သူတွေကပြောပါတယ်တနက်နေ့ပြစ်ခတ်ခံရသူအမျိုးသမီးနှစ်ယောက်ဟာဖျားဆုချက်ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီဝင်တွေဖြစ်ကြတယ်ဆိုပြီးတော့ပါတီဘက်ကအတည်ပြုပြောဆိုထားပါတယ်ရန်ကုန်ကပေးပို့တဲ့တရင်ကိုမက်ဆီမြတ်မု
န်ဈေးနဲ့နှစ်လန်းထိန်တာမှာအမျိုးသမီးနှစ်ယောက်တနက်နဲ့ပြစ်ခတ်ခံခဲ့ရပါတယ်။တနက်နဲ့ပြစ်ခတ်ခံရလို့တဦးနေရာမှာတင်သေဆုံးခဲ့ပြီးတော့နောက်တဦးကဒဏ်ရာရသွားတယ်လို့အနီးမှာနေထိုင်သူတယောက်က VOA ကိုပြောပြပါတယ်။အဲ့ဒီအမျိုးသမီးနှစ်ယောက်လုံးဟာဈေးရောက်နေချိန်မှာပြစ်ခတ်ခံခဲ့ရတာလို့အခုလိုပြောပါတယ်
။သူကအဲ့ဈေးပေးနာမှာသူကဈေးရောက်နေရတယ်။ဈေးရသေးလို့မလာကြဘူးလို့သူကအသေးရောက်နေ။အကျဉ်းဖြစ်သွားဝင်ဖြစ်သွားတာ။ဈေးကပေါ်ခြင်းပြရတာတယောက်ဒီတော့ဒံရရကုအစီရောတာသူ့မှာပေါ့နော်မလာကြတော့ပြေသွားပေါ်နေပြီဒံရရကညီမဒံရရမထင်ဘူးမှန်သားရလို့ပြောတာမနေ့9နာရီ10မိနစ်လောက်မှဖြစ်တာအဲဒီစီ2စီရောက်လာပြီးတော့အဲ့လိုခဏလမ်းပိတ်ပြီးဆွတ်ပြီးဆွတ်တော့ဆွတ်သွားတာဟောအခုတော့ပုံမှန်ပြန်ဖြစ်နေတာ
ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာစစ်ကား2စီရောက်လာပြီးတော့စစ်ဆေးတာတွေရှိခဲ့ပေမဲ့နေ့လယ်ပိုင်းလောက်မှာတော့အသွားအလံပုံမှန်ပြန်ဖြစ်နေပြီလို့ပြောပါတယ်အခုတနက်နဲ့ပြစ်ခတ်ခံရသူအမျိုးသမီးနှစ်ဦးဟာစစ်တပ်ကိုတရင်ပေးနေသူတွေလို့အနီးအနားမှာနေထိုင်သူတို့ကပြောဆိုတာရှိပေမဲ့ဒါနဲ့ပတ်သက်လို့ VOA ကတရားအတည်မပြုနိုင်ပါဘူးတနက်နဲ့ပြစ်ခတ်ခံရသူအမျိုးသမီးနှစ်ဦးစလုံးဟာပြည်ထောင်စုစံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဝင်တွေဖြစ်တယ်လို့ပါတီပြောခွင့်ရဒေါက်တာနန္ဒာလှမြင့်က VOA ကိုပြောပါတယ်ပါတီဝင်တွေအနေနဲ့အဆက်ဆက်ရရသတိရှိကြဖို့သတိပေးထားတယ်လို့လည်းအခုလိုပြောပါတယ
်ဟုတ်တယ်ဟုတ်တယ်ကျွန်တော်ပါတီကဒီလုံခြုံရေးတည်ခံရတဲ့ပါတီဝင်နဲ့ပါတီဝင်များစုတွေကိုပါတီအနေနဲ့ဦးညီဆောင်ရှောက်ထောက်ပံ့တာတွေဆောင်ရွက်တာပေါ့ဟိုကျွန်တော်တို့ပါတီဝင်တွေအနေနဲ့သွားလာလာတာနေရာထိုင်တာဆက်ဆက်ရာတိရှိဖို့နဲ့တတိပေးပြီးတော့တတိပေးကြတဲ့ဒီကြဖို့ပေါ့ဘာလို့လဲဆိုတော့ဒီကနမှာကကျွန်တော်တို့ပါတီဝင်တွေကိုရေစစ်ချစ်ချစ်နဲ့ဒါထုတ်ပြန်တက်ချက်လက်ခဲတာပြည်သာချစ်ချတာလေဆိုတော့ကျွန်တော်တို့ဘက်ကကြတော့နောက်တစ်ခါကြတော့လူလူကြီးတွေရဲ့ခုခံပိုင်ခွင့်ပေါ့နော်ဥပဒေရကိုယ့်ရဲ့အသက်အန္တရာယ်ကိုရွေးချယ်ချောင်းတာပဲဆိုရင်တော့ခုနေအညီတော့ငါဟောဆောင်နိုင်ဖို့အတွက်ပြင်ပြထားနိုင်ဖို့တော့ကျွန်တော်နိုင်ငံရေးပါတီတွေကဥပဒေပေါ်နေရပဲဥပဒေနဲ့အညီပြင်ဆောင်ရတဲ့အခြေအနေပေါ့ဆိုတော့ဥပဒေနဲ့မညီတဲ့ခုနလိုအကြမ်းဖက်လုပ်ရတဲ့ဒီလိုတော့ပါတီကလူ့ဘုအမပြုပိုရလည်းမလုပ်ဘူးတော့လေတော့ရှုံးချတယ်ပေါ့နော်
ကမာရွတ်မြို့နယ်ထဲမှာတနက်နေ့ပြစ်ခတ်မှုကိုဘယ်အဖွဲ့ကကျူးလွန်နေဆိုတာခုချိန်ထိမသိရသေးပါဘူး2021ခုနှစ် February လနောက်ပိုင်းတည်ဆုံးခဲ့တဲ့ပြည်ထောင်စုစံခန့်ရင်းနဲ့ဖွံ့ဖြိုးရေးပါတီဝင်ပေါင်း1300ကျော်ရှိခဲ့တယ်လို့ပြည်ခိုင်မျိုးပါတီကစည်းရင်းထုတ်ပြန်ထားပါတယ်လောက်ကျန်တက်ဖြတ်ခံရလို့တည်ဆုံးသွားတဲ့ပါတီဝင်တွေအတွက်အောက်မေ့ဘွယ်ကြောက်တိုင်ဆိုင်တူဘွယ်အခမ်းအနားကိုနေပြည်တော်မှာအခုနှစ်မတ်လ26ရက်နေ့တုန်းကပြုလုပ်ခဲ့ပါတယ်2021ခုနှစ်ဆက်အာနာသိမ့်ပြီးချိန်ကစလို့ကျူးလွန်သူမပေါ်တဲ့တနက်နဲ့ပြစ်ခတ်ခံရတာတွေလှုပ်ကြံတက်ဖြတ်ခံရတာတွေခက်ဆိတ်ဆိတ်ဖြစ်နေပြီးတော့အဲ့ဒီထဲမှာနိုင်ငံရေးပါတီဝင်တွေလည်းပါဝင်ပါတယ် NLD တာဝန်ရှိသူတွေရဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းအရဆိုရင်တော့ဆက်အာနာသိမ့်ပြီးချိန်ကစပြီး NLD ပါတီဝင်31ယောက်တည်ဆုံးခဲ့တယ်လို့သိရပါတယ် NLD ထိပ်ပိုင်းခေါင်းဆောင်တွေအပါအဝင်ဖမ်းဆီးခံရတဲ့ပါတီဝင်ပေါင်းက800ကျော်ရှိတယ်လို့မတ်လ18ရက်နေ့ကနေစွဲနဲ့ထုတ်ပြန်ထားတဲ့စာရင်းမှာဖော်ပြထားပါတယ်ရှင်